မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ29ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်တွေ့နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလာတို့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်စစ်မဲဆုံမှာတွေ့ဆုံနှုတ်ဆက်ဖို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တပ်ဖွဲ့တို့ရဲ့တိုက်ခိုက်ခဲ့တာကြောင့်အစိုးရတပ်ဖွဲ့ဝင်ဒါဇင်ပေါင်းများစွာသေဆုံးသွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုလည်းအသေးခံပုံခွဲမှုလို့ယူဆရတဲ့တိုက်ခိုက်မှုကြောင့်အလူ၈ဦးထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြပါပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြစ်ခတ်တိုက်ခိုက်တာတွေဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံရခိုင်လူထုကကြီးလန့်စားစားအခြေအနေမှာဖြစ်နေရပါတယ်
။ဒီခလေးသူတွေနဲ့ဒီပြည်လုံးနေရတဲ့ဓာရစားတို့ဒုက္ခတော်တော်ရောက်တယ်မယ်။ဘာလို့ဆိုကျွန်တော်တို့ကလက်တွေ့ခံစားနေရတဲ့လူတွေလေ။ဒီလိုအခြေအနေမျိုးကိုကျွန်တော်က
ဒေသခံတွေရဲ့ဘေးရန်တွေရဲ့လုံခြုံရေးအစိုးရအနေနဲ့လိလူမရှုထားဖို့ဆစ်ဆောင်ပြည်သူတွေကတိုက်တွန်းလိုက်တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းမြန်မာနယ်စပ်မှာလူကုန်ကူးမှုနဲ့ဖမ်းခံထားရတဲ့မြန်မာနိုင်ငံသားတွေကိုနယ်စပ်ကနေတဆင့်မြန်မာအာဏာပိုင်တွေဘက်ကိုထိုင်းအာဏာပိုင်တွေကတရားဝင်လွှဲပြောင်းပေးလိုက်တဲ့သတင်းနဲ့အတူ Democratic သမ္မတလောင်းကိုယ်စားလှယ်တွေရဲ့စကားစစ်ထိုးပွဲအမျိုးသမီးမဲဆန္ဒရှင်တွေတုံ့ပြန်မှုရအောင်ဘလို့လုံဆောင်မလဲဆိုတာသုံးသပ်ထားတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ American သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကစစ်မဲဆုံမှာတွေ့ဆုံနှုတ်ဆက်ဖို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ DMZ စစ်မဲဆုံမှာကောင်ဆောင်ကင်ကိုတွေ့ဆုံလက်ဆွဲနှုတ်ဆက်ပြီးတော့ Hello လို့နှုတ်ဆက်ရုံလောက်ပါလို့သမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။တောင်ကိုရီးယားကိုသွားရောက်မဲ့သမ္မတထရမ့်ကအဲ့ဒီကိုမရောက်ခင်နိုင်ပိုင်းအလိုမှာပဲ Twitter ကနေအဲ့ဒီလိုကန့်လန့်လိုက်တာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးညှိနှိုင်းခံကိုတက်ရောက်ခဲ့တဲ့သမ္မတထရမ့်ကကောင်ဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဖို့ဆန္ဒရှိတယ်ဆိုတာကိုသတင်းစကားပါလိုက်ဖို့ဒီကနေ့စနေနေ့မနက်မှာပဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ညှိနှိုင်းခံအပြေးမှာပဲသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီလိုတွေ့ဆုံနှုတ်ဆက်တာမျိုးက2မိနစ်လောက်ပဲကြာမှာပါလို့လည်းပြောပါတယ်။စစ်မဲ့ဆုံကနေဆက်ကနေနမိတ်မြင်းကိုကြောပြီးတော့မြောက်ကိုရီးယားမြေထဲခြေချလိုက်ဖို့လဲသူ့အနေနဲ့ဝန်မလေးပါဘူးလို့သမ္မတထရမ့်ကဆက်ပြောသွားပါတယ်။အဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့အမေရိကန်လက်ရှိသမ္မတသူအနေနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပထမဆုံးအလဲပါရောက်ရှိတာဖြစ်ပါလိမ့်မယ်။သမ္မတထရမ့်ရဲ့ကမ်းလှမ်းချက်ကိုကောင်းဆောင်ကင်ဖက်ကတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆုံဟွေးကတော့သမ္မတထရမ့်ရဲ့ကမ်းလှမ်းချက်ကစိတ်ဝင်စားစရာကောင်းတဲ့အကြံပြုချက်ဖြစ်တယ်လို့လည်းပြောဆိုထားပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံပြီးတဲ့နောက်အမေရိကန်ကတရုတ်နိုင်ငံအပေါ်မှာခုံဆွဲခွင့်နဲ့နောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်းပြီးနိုင်ငံခုံဆွဲရေးဆွေးနွေးမှုတွေကိုဆက်လုပ်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒါပြင်အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်ဆက်သွယ်ကုမ္ပဏီ Huawei ရဲ့ကုန်ပစ္စည်းတွေရောင်းဖို့သူ့အနေနဲ့ခွင့်ပြုသွားမှာဖြစ်တယ်လို့လည်းဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပခဲ့တဲ့ G20 အစည်းအဝေးအပြီးစနေနေ့ကလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေက Huawei ရဲ့နည်းပညာ software တွေဟာအမေရိကန်အမျိုးသားလုံခြုံရေးကိုချိန်ချောက်လာနိုင်တယ်လို့သတိပေးထားတာပါ။ Huawei ကိစ္စကိုတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးမှုတွေမှာအဓိကထားဆွေးနွေးမှာမဟုတ်ဘဲနောက်ဆုံးမှဆွေးနွေးကြဖို့သဘောတူထားတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်မှာကုန်သွယ်ခွင့်တွေတိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုတော့အခုလောလောဆယ်မှာရုံသိမ်းသွားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာ G20 အစည်းအဝေးရဲ့ပြင်ပမှာတည်တံ့တွေ့ဆုံဆွေးနွေးကြတာဖြစ်ပြီးတော့တရုတ်သမ္မတနဲ့ဆွေးနွေးမှုဟာကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ကြောင်းတရုတ်နိုင်ငံဘက်ကလည်းအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိုရကျင်တယ်လို့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ
။ဥရောပတိုက်တော်မှာဒီကနေ့စနေနေ့မှာလဲစံချိန်တင်အပူတံကိုဆက်ပြီးတော့ရင်ဆိုင်နေကြပါတယ်။ပြင်သစ်နိုင်ငံမှာတော့အနည်းရောင်အဆင့်သတိပေးချက်ကိုရုပ်သိမ်းလိုက်ပေမဲ့လဲနိုင်ငံအလဲပိုင်းဒေသအတော်များများမှာတိတ်ပူပြင်းတဲ့နေ့အဖြစ်ဆက်ပြီးရှိနေမယ်လို့သတိပေးထားသလိုတချို့ဒေသတွေမှာအပူချိန်40ဒီဂရီဆယ်စီယပ်စ်အထိရောက်နိုင်တယ်လို့ပြင်သစ်မိုးလေဝသဌာနကသတိပေးထားပါတယ်။ ပြင်သစ်စပိန်နဲ့အီတလီနိုင်ငံနဲ့ဥရောပတိုက်အလဲပိုင်းမှာစံချိန်တင်အမှုတန်းကိုခန်းစားခဲ့ရပြီးတော့တတိနဲ့တွာလာနေတိုင်းကြပေါ်လဲတာဝန်ရှိသူတွေကတိုက်တွန်းနေတာပါပြင်သစ်နောက်ပိုင်းတောင်ပိုင်းကဂယ်လီယာလတ်မော်ဒက်စ်ရွာမှာတော့မနေ့တောက်ချာနေကစံချိန်တင်အမြင့်ဆုံးအပူချိန်ဖြစ်တဲ့ 45.9 ဒီဂရီဆယ်လ်ဆီယပ်အထိကိုရောက်ရှိခဲ့တာပါဒါဟာ2003ခုနှစ်ကအပူချိန်စံချိန်တင်အပူချိန်ဖြစ်တဲ့ 44.1 ဒီဂရီဆယ်လ်ဆီယပ်ရောက်ရှိခဲ့တဲ့နေရာလည်းဖြစ်ပါတယ်တောက်ချာနေအစောပိုင်းမှာတော့ပြင်သစ်တောင်ပိုင်းကကာဗနာစ်မြို့မှာအပူချိန်44ဒီဂရီဆယ်လ်ဆီယပ်အထိရောက်ခဲ့ပါတယ်အခုလိုပြင်းထန်တဲ့အပူချိန်ကြောင့်အီတလီပြင်သစ်ဂျာမနီနဲ့စပိန်နိုင်ငံတွေမှာတိုက်အကြီးရွယ်အိုတွေတည်ဆုံမှုတွေလည်းရှိနေပါတယ်
အမေရိကန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်မှာရှိတဲ့အစိုးရတရားရေးဌာနတွေကိုဒေါ်လာဘီလီယံနဲ့ချီငွေကြေးထောက်ပံ့ပေးသွားဖို့အတွက်ကိုအမေရိကန်လွှတ်တော်အမတ်တွေကအခုသတင်းပတ်မှာသဘောတူလိုက်ကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတွေမှာခိုလုံရဲ့ရှောက်တာတွေမလုံနိုင်အောင်အမေရိကန်အစိုးရကဂေါ်ဒီမာလာနဲ့အပေးယူလုံညီနိုင်ဖို့လုံနေချိန်မှာပဲအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဖြစ်တဲ့လက်ရှိတာဝန်ယူထားတဲ့ Kevin McLennan ကသူ့အနေနဲ့ Northern Triangle လို့ခေါ်တဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံသုံးနိုင်ငံကတာဝန်ရှိသူတွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့လည်းတောက်ချာနေကပြောပါတယ်။အချိန်တည်းမှာပဲ Mexico နိုင်ငံဘက်ကလည်းသူတို့ရဲ့တောင်ပိုင်းနဲ့မြောက်ပိုင်းနယ်စပ်တွေမှာအသစ်ခံထားတဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုနေရာချပြီးတော့နယ်စပ်လုံခြုံရေးကိုတိုးမြှင့်လိုက်ပါတယ်။ဒါပြင် Mexico လူမှုကြီးကြပ်ရေးဦးစီးဌာနကလည်းနောက်ထပ်ဝန်ထမ်းအသစ်တွေတတိယအကြိမ်မြောက်ခန့်သွားမယ်လို့ကြေညာထားပါတယ်။Mexico လူဝင်မှုကြီးကြပ်ရေးဌာနကခန့်မဲ့ဝန်ထမ်းက66ဦးပဲဖြစ်တာကြောင့်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့အရေးတွက်ထက်ဆိုရင်အများကြီးယုံနေတာဖြစ်ပါတယ်။ဒါမဲ့လည်းဝန်ထမ်းတွေနောက်ထပ်ခန့်သွားဖို့အတွက်သဘောတူလာနိုင်ဖို့ရှိတယ်လို့ Mexico အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ VOA American နဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုအသေးခံပုံခွဲမှုလို့ယူဆရတဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ၈ဦးထက်မနည်းသေဆုံးသွားတယ်လို့ဖိလစ်ပိုင်စစ်တပ်ကဒီကနေ့ပြောပါရယ်။ဒီလို့ရဟာအစ္စလာမိတ်အစိုးရအကြမ်းဖက်သမားတွေကိုနှိမ်နင်းနေတဲ့ဖိလစ်ပိုင်အစိုးရရဲ့ကြိုးပမ်းမှုတွေအပေါ်ထပ်ပြီးတော့ထိုးနှက်လိုက်တဲ့လို့ရလည်းဖြစ်ပါရယ်။ဂျိုလိုကျွန်းပေါ်ကစစ်စခန်းကိုမနေ့တောက်ကြတဲ့ကတိုက်ခိုက်ခဲ့သူအဖြစ်အဘူဆာရာဖ်စစ်သွေးကြွအုပ်စုကိုအဓိကသံရရှိနေပါရယ်။ဆယ်စုနှစ်နဲ့ချီဓမြတိုက်ပြန်ပြီးဆွဲပြီးတော့အရက်သားတွေနဲ့စစ်ဘက်တာဝန်ရှိသူတွေကိုအချိန်ချင်းပြစ်မှတ်ထားတိုက်ခိုက်နေတဲ့ဒီအဖွဲ့ကိုဖြိုခွင်းပြစ်မယ်လို့သမ္မတရိုဒရီဂိုဒူတာတေကကတိပြုထားတာပါ IS တို့နဲ့မဟာမိတ်ဖွဲ့မယ်လို့ပြောဆိုထားတဲ့စစ်သွေးကြွအစိုးရအဘူဆာရက်အဖွဲ့ကလည်းတောက်ကြနေကတက်ခတ်မှုကိုသူတို့လက်ချက်အဖြစ်အမတ်တည်င်းဌာနကတစင်ပြောဆိုထားပါတယ်ကိုမာပောက်ကွဲရေးပစ္စည်းတွေတက်ဆင်ထားတဲ့လူငယ်တယောက်အနက်ရောင်အလံမဲမှာရပ်နေတဲ့တပ်ပုံကိုလည်းအဲ့ဒီတည်င်းစာမျက်နှာမှာဖော်ပြခဲ့တာပါဆူလူကျွန်းပူရဲတပ်ဖွဲ့ပြောခွင့်ရသူဂျယ်ရီမန်ဖို့ကလည်းဒီလိုရကိုအဘူဆာရက်ရဲ့လက်ချက်အဖြစ်တန်ရရှိနေပါတယ်ပုံပေါက်ကွယ်ရကရထားတဲ့ခနာကိုအပိုင်းအစရရတက်ခတ်ခဲ့သူဟာအမျိုးသားတူဖြစ်ပြီးတော့ဒေသခံလားနိုင်ငံခြားသားလားဆိုတာကတော့မသိရသေးဘူးလို့လည်းပြောပါရယ်ပုံကွယ်မှုကြောင့်စစ်သား3ဦးနဲ့အရက်သား3ဦးအပြင်တက်ခတ်သူအဖြစ်တန်ရရှိတဲ့လူ2ဦးတို့သေဆုံးပြီးတော့22ဦးဒဏ်ရာရရှိသွားပါရယ
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်သဘုံတွေကတိုက်ခိုက်ခဲ့တာကြောင့်အစိုးရတပ်ဖွဲ့ဝင်ဒါဇင်ပေါင်းများစွာသေဆုံးသွားခဲ့ပါရယ်အကစစ်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးရသဘောတူညီချက်တစ်ခုရဖို့အတွက်အမေရိကန်နဲ့တာလီဘန်တွေကြားကာတာနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးမှုအစ်စ်တွေလုပ်နေချိန်မှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။တာလီဘန်သဘုံတွေကနာရင်းခရိုင်ကလုံခြုံရေးစခန်းတွေအထောက်အများကိုဒီကနေ့မှတိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေနိုင်ရင်နဲ့ချီအပြင်းထန်ဖြစ်ပွားခဲ့ပြီးတော့42ယောက်ထပ်မံသေဆုံးသွားတယ်လို့မြောက်ပိုင်းဘာဂလန်ပြည်နယ်တာဝန်ရှိသူတွေကဒီကနေ့မှပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းအာဖဂန်ဆိုးရတပ်ဖွဲ့ဝင်26ဦးသေဆုံးပြီးတော့နောက်ထပ်6ယောက်လည်းဒဏ်ရာရသွားကြောင်းခရိုင်အုပ်ချုပ်ရေးမှူးဖတ်လူဒင်မာဒီက VOA ကိုပြောပါတယ်။တပုံတွေဘက်ကလည်းထိခိုက်သေဆုံးမှုများပြားကြောင်းဒါပေမဲ့ဘလောက်ဆိုတာကိုတော့သူကအတိအကျမပြောခဲ့ပါဘူး။တာလီဘန်တပုံအဖွဲ့ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့အာဖဂန်တပ်ဖွဲ့ဝင်တွေထဲမှာဒီတမခထိခိုက်သေးဆုံးမှုတွေရှိခဲ့ပြီးတော့အဲ့ဒီသေဆုံးသူတွေထဲမှာလည်းအကြီးတန်းတပ်မှုတွေပါဝင်တယ်လို့သူကပြောပါတယ်။ဒါ့အပြင်တာလီဘန်တွေဟာတောင်ပိုင်းကန်ဟာပြည်နယ်မှာဒီနေ့မနက်အစောပိုင်းကရဲကင်းစခန်းတစ်ခုကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်16ယောက်သေဆုံးပြီး4ယောက်ထပ်မံတန်းရာရသွားတယ်လို့ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံအပေါ်ဝေဖန်တဲ့သတင်းတွေမရေဖို့နီပေါ်အစိုးရကသူ့ရဲ့သတင်းထောက်တွေကိုတွန်းအားပေးနေတယ်လို့နီပေါ်သတင်းထောက်သူက VOA ကိုပြောပါရယ် One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံရဲ့ပိုလမ်မာကြီးနဲ့ကုန်သွယ်ရေးရပ်ဝန်ကဘတ်လမ်မာကြီးစီမံကိန်းတစ်စိတ်တစ်ပိုင်းအဖြစ်နီပေါ်နိုင်ငံမှာတရုတ်တို့ကအတော်လေးရင်းနှီးမြှုပ်နှံထားတာပါတရုတ်တို့ကိုချွေးသိမ့်တဲ့အနေနဲ့တိဘက်ဒေသအရေးကိစ္စတွေကိုသတင်းသမားတွေမရေးအောင်အစိုးရကဖိအားပေးလုပ်ကိုင်နေတယ်လို့ ကတ်သူပင်ဖြစ်ပြောဆိုပေမဲ့လည်းတိဘက်လူမျိုးအတော်များများကတော့ဒါကိုလက်မခံပါဘူး။နီပေါ်သတင်းထောက်တွေကိုလည်းတရုတ်နိုင်ငံကအပန်းပြေခီရီစီစဉ်မိတယ်လို့တိအတွက်ကြောင့်လည်းနီပေါ်နိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးလာနေတဲ့ကိစ္စနဲ့နီပေါ်နိုင်ငံရေးမှာတရုတ်ရဲ့ဩဇာလွှမ်းမိုးလာတဲ့ကိစ္စတွေမှာဝေဖန်ပြောဆိုမှုတွေသိမ်မကြတာဖြစ်နိုင်တယ်လို့ဂီရီကပြောပါတယ်။တရ
ာအမေရိကဖလားဘောလုံးပွဲမှာတော့အာဂျင်တီးနားနဲ့ချီလီအသင်းတို့ဆီဖိုင်နယ်ကိုထပ်သွားကြပါပြီ။အာဂျင်တီးနားနဲ့ဗင်နီဇွဲလာတို့ပနေ့ကကစားကြတာမှာအာဂျင်တီးနားကဗင်နီဇွဲလာကိုငကိုကိုမရှိနဲ့နိုင်သွားတာပါ။အာဂျင်တီးနားအတွက်ဂိုးတွေကိုတော့မာတီနက်စ်နဲ့လိုဆယ်လိုတို့က7မိနစ်နဲ့85မိနစ်တည်းမှာသွင်းပေးခဲ့တာပါ။ဒါကြောင့်အာဂျင်တီးနားအသင်းဟာဆီဖိုင်နယ်ကိုတက်သွားပြီးတော့ဆီဖိုင်နယ်မှာတော့အင်ရှင်ဘရာဇီးနဲ့တွေ့မှာဖြစ်ပါတယ်။ချီလီနဲ့ကိုလံဘီယာပွဲမှာတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ခဲ့တာကြောင့် penalty ခံကြရမှာချီလီကကိုလံဘီယာကို5ဂိုး4ဂိုးနဲ့နိုင်ပြီးတော့ semi final နဲ့တက်သွားပါတယ်ဒီနေ့မှာတော့ Uruguay နဲ့ Peru တို့ကစားကြမှာဖြစ်ပြီးတော့ဒီပွဲနိုင်တဲ့သူကချီလီနဲ့ semi final မှာတွေ့မှာဖြစ်ပါတယ်ပြည်သူနိုင်ငံမှာချင်းပနေတဲ့မျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့လက်ရှိ champion American အသင်းက Asian ပြည်သူအသင်းကို5ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒါကြောင့် American အသင်းဟာ semi final ကိုတက်သွားပြီးတော့ซีฟายเนี่ยมาတော့อังกฤษเต้นเนี่ยกะซ่ามาဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပစ်ခတ်တိုက်ခိုက်မှုတွေဖမ်းဆီးစစ်ဆေးမှုတွေကြောင့်ကြီးလန့်စာစာအခြေအနေဖြစ်နေရတဲ့ဒေသခံရခိုင်လူထုရဲ့အသက်ဘေးအန္တရာယ်လုံခြုံရေးအခြေအနေကို NND ဆိုရအနေနဲ့လိလူမရှုထားဖို့နဲ့ရခိုင်ဒေသခံတွေဘေးကင်းလုံခြုံရေးအတွက်အလေးထားဆောင်ရွက်ပေးဖို့စစ်ဆောင်ပြည်သူတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကထပ်မံတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုတွေကြောင့်ဘေးလွယာကိုပြေးနေရတဲ့စစ်ဆောင်ပြည်သူတွေမှာအသက်ဘေးအန္တရာယ်အပြင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်တယ်ဆိုတဲ့မတင်ကားမှုတွေနဲ့ဆွဆွဲပြီးဖမ်းဆီးစစ်ဆေးနေတာကြောင့်ဒေသခံတွေရဲ့လုံခြုံရေးကအတော်လေးကိုစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့စစ်ဘေးရှောင်ရခိုင်ပြည်သူတို့ကပြောဆိုလိုက်ပါတယ်။ရခိုင်ဒေသခံတွေလေယာဉ်လုပ်ငန်းခွင်ပုံမဲ့လူနေမှုဘဝလည်းပတ်ဖို့နဲ့စားဝတ်နေရေးရရှိရက်တည်နိုင်မှုအခက်တွေ့လာရတဲ့အခြေအနေကိုတော့ရခိုင်ပြည်နယ်ရသေတောင်မြို့နယ်လွိုက်ခွင်ကျေးရွာအနီးမှာနေထိုင်တဲ့စစ်ဘေးရှောင်ပြည်သူတို့ဖြစ်တဲ့ကိုစောမိုးလိုင်ကအခုလိုပြောပြပါဗျာ။ဘုလိ
ုရစီကတော့ကျွန်တော်တို့ကိုယ်တိုင်ကလေးကိုယောနာမကဲရင်ဖြစ်နေဘာလဲဘာလဲကြောင့်လို့ဟုတ်ကပြည်ခန့်တဲ့နေရာတို့ဟိုဟာစနေရတယ်လေဒီခလေးသူတွေနဲ့ဒီပြည်လုံးနေရတဲ့ဓာရစားတို့ဒုက္ခတော်တော်ရောက်တယ်မယ်ဘာလဲဆိုကျွန်တော်တို့ကလက်တွေ့ခံစားနေရတဲ့လူတွေလေဒီကိုတိဖြစ်နေတာပေါ့ဒီလိုအခြေအနေမျိုးကတော့ဒုက္ခရောက်တာတို့ဒီလိုအချင်းမျိုးကတော့ကျွန်တော်တို့နည်းနည်းတုံ့လောက်တာကိုကျွန်တော်ပြောချင်တာကတော့ဒီအစိုးရအနေနဲ့ပေါ့ဒီလိုသွတ်စစ်ဆင်ရတွေဟိုရပ်သိစီခြင်းတွေပေါ့ကျွန်တော်ပြည်သူတွေဒီအခုဆိုလေတစ်စင်းနေအချိန်ကြီးလေရစနေအချိန်မှာတော့ကျွန်တော်တို့လေမထွန်ရဘူးမှကျွင်းတော့ရေအကုန်လုံးပြေးပြီးတော့ကျွန်တော်ပြေးနေရတယ်အပြင်မှာခမင်းငန်းဟန်းကခံပြီးတော့ဒီလူကြီးတွေကတော့မဆိုးလို့တော့ပါဘူးဒီခလေးတွေဒုက္ခရောက်နေတာဟိုဒီအာနာပိုင်တွေအနေနဲ့ကျွန်တော်တို့ကိုကိုချင်းစာပြီးမြင်စီခြင်းတွေအခုပြေခတ်တိုင်းနဲ့ကြားနေရတဲ့ခါလေးကြတော့ပုံပြီးတော့သူ့ညာရဲ့နေထားကြည့်ပါဒီအစိုးရစစ်စစ်အနေနဲ့တော့ဘာမှတာဝန်ယူပေးတာတော့မရှိသေးဘူးမှသူတို့စင်စီကဘာမှဆက်သွယ်လာတာလည်းမရှိသေးဘူးဒါဒီ pending one ညာဟောပေါ့ကျော်တွေကကျွန်တော်ဒီနေနေပါဝါဒီခလေးသူငယ်တွေကိုထမင်းကျွေးရတော့ဘုံမင်းနေသားအဲ့လိုမျိုးပေါ့
အခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်ဆစ်ဆောင်ဒုက္ခတွေကတောင်းကနဲ့အထီရှိလာနေပေမဲ့လို့အစိုးရဘက်ကဒေသခံတွေရဲ့ဘေးဒုက္ခတွေလုံခြုံရေးအခြေအနေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တစုံတရာပြောဆိုခြင်းမရှိတာကတော့တာဝန်မဲ့လို့ရကြတယ်လို့ရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထုမေကဝေဖန်ပြောဆိုလိုက်ပါတယ
်ကျွန်မလည်းများဦးကြောက်တော်ဘက်ကိုနေပြီးတော့ကိုကိုတိုင်ငါးရက်တာခရီးသွားခဲ့ပါတယ်ရှင်အဲဒီဆီရေးဆောင်စခန်းတွေသွားခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အပြင်ရောက်တာနဲ့နေပြီးတော့ဒီဒေသခံများရဲ့စီးပွားအခြေအနေကြောင့်သူတို့ကြုံလာနိုင်တဲ့အနေအထားနဲ့ဒီမိုးရွာဒီမှာနေပြီးတော့သူတို့နေထိုင်ရမယ့်အခြေအနေသူတို့ပြည်သူ့ရှင်ကျောင်းသားများရဲ့ညီညာရေးအခြေအနေနဲ့မျိုးသူတို့ဒီ ကျွန်တော်တို့ကလည်းဒီနေ့ကိုဟာမေးဟိုအတွက်နေပြီးတော့ဝန်ကြီးဌာနကဖြေကြားခြင်းများမရှိခဲ့ပါဘူး။ဒါကြောင့်မလို့ဆိုတော့ကျွန်တော်အဲ့လိုတော့ကိုယ်စက်တူနေနဲ့ကန်ဒီနေကစီရေးဆောင်ပြည်သူများနဲ့ပတ်သက်ပြီးတော့ကျွန်တော်တတ်နိုင်သလားလို့တော့ကိုယ်စက်တူရဲ့ပေါင်းတွေကဥပဒေပေါင်းတွေကအကုန်လုံးကြိုးစားပြီးတာဖြစ်ပါတယ်။ဒါမဲ့သက်ဆိုင်ရာအစိုးရဘက်ကဆောင်ရွက်ပေးမှုဟာနေပြီးတော့ သူရနေတဲ့တာဝန်ယူသူကနေပြီးတော့အင်မတန်အားနည်းပြီးချင်းဒီစစ်နဲ့ပတ်သက်ပြီးတော့ပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့အစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအခြေအနေကအင်မတန်မှအားနည်းနေတဲ့အခြေအနေရှိနေပါတယ်ဆိုကျွန်မအနေနဲ့ပြောနိုင်ပါတယ်ရှင်။ဟုတ
်နိုင်ငံသားတို့ရဲ့ဘေးကင်းလုံခြုံရေးနဲ့နေစဉ်လူနေမှုဘဝတွေအာမခံချက်ရှိဖို့အစိုးရအနေနဲ့ဆောင်ရွက်ပေးတဲ့ကြောင်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကလည်းဒေသခံပြည်သူတွေရဲ့အရေးအလေးထားဆောင်ရွက်ပေးပါလို့အမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေကတိုက်တွန်းပါတယ်
အခုဒီမှာအဲ့ဒီတော့တောက်ခဲ့တဲ့နေရာမှာဆိုလို့ရှိရင်နောက်ဆုံးဖြစ်တဲ့နေရာပေါ့နော်မြောက်မြို့နယ်မှာဆိုလို့ရှိရင်သူတို့ဒီသူတို့ကြုံခဲ့ရတဲ့အချက်ခဲအခြေအနေကိုတော့မှသူတို့ပြန်ပြောဖို့ဒီလွတ်တော်ကိုယ်စားလှယ်ရှိမှဒီမိုက်နဲ့ပေါ့နော်မိုက်နဲ့ပြန်ပြောဖို့ကသူတို့အကျန်းကိုစောင့်နေပါကြပါတယ်လွတ်တော်ကိုယ်စားလှယ်ရှိမှပြောကြတယ်နောက်ပြန်နေပြီးတော့ကျမတို့နေပြီးလွတ်တော်ကိုယ်စားလှယ်မရှိတဲ့အချိန်ကမှသူတို့တွေကဘလို့ဖမ်းပြီးတော့ဘလို့ဆစ်ဆင်းနေကြတယ်မသိနိုင်ပါဘူးဒါကြောင့်မလို့ထုတ်ပြင်းနေပြီးတော့ဒီအင်ထောင်ဦးစီးမျိုးသားများဟာနေပြီးတော့ဒီစစ်မှတ်ဖြစ်ပေါ်တဲ့နေရာတွေမှာခံစားရတဲ့ဒုက္ခတွေလွတ်တော်ကိုယ်စားလှယ်ဆိုတော့ပြောဖို့တော့မှအတွက်ကိုဝန်လေးတဲ့အချိန်တွေမှာရှိနေပါတယ်ရှင်ဒါကြောင့်မလို့အခန်းကြီးနေပြီးနေပြီးတော့ဟိုလုံခြုံရေးဆိုတာပြည်သူကိုလုံခြုံရေးပေးရပါမယ်သူတို့အကြောင်းပြတဲ့လုံခြုံရေးကဘလို့လုံခြုံရေးမှမသိပေမဲ့ပြည်သူကိုနေပြီးတော့ဆန္ဒရရှိရဆိုပြီးတော့ဖန်စီတယ်ဖန်စီပြီးလို့ရှိလို့ရှိရင်သူတို့ကနှိပ်စက်တာတွေနေပြီးတော့ဟိုလူလူခွင့်ရေးချေပေါ်တာအများကြီးရှိနေပါတယ်ဒါကြောင့်မလို့ပြည်သူတွေကပြန်ပြီးတော့မေးခွန်းထုတ်ကြတာကလုံခြုံရေးကပြည်သူကိုပေးတာလားပြည်သူပေးတာလားဆိုတော့လေကျမတို့စဉ်းစားကြရပါချင်းဒါကြောင့်မလို့လက်ရှိအခြေအနေမှာတော့အခန်းကြီးနေကပြည်သူတွေကိုမှန်ကန်တဲ့လုံခြုံရေးပြည်သူလုံခြုံရေးကို public security ကိုပေးရမှာဖြစ်ပါတယ်ဟိုကနေ public ကို threat ဖြစ်နေပါတယ်
လက်တလောမှာတော့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပြီးစစ်ဖြစ်နေတဲ့ခြေရွာတချို့မှာစစ်တပ်ဘက်ကနေအင်အားသုံးဝိုင်းဝန်းထားပြီးတော့ရွာလုံးကျစစ်ဆေးမှုတွေလည်းရှိနေတဲ့အနေအထားကြောင့်ဒေသခံပြည်သူတွေမှာသူတို့ရဲ့ဘေးရန်တွေရဲ့လုံခြုံရေးအတွက်အတော်လေးကိုစိုးရိမ်နေကြတဲ့အနေအထားဖြစ်ပါတယ်ရှင်
လျှက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးလျှက်စစ်တအားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်။လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်မှာအခုလိုလျှက်စစ်တအားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲ။အခုလိုမီတာကတွေတိုးကောင်းမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည်းရဲ့လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ဒီနေ့စနေညတည်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းပေးပို့ချက်တပုတ်တင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်တွေမှာလူကုန်ကူးမှုနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသား60ကျော်ကိုထိုင်းမြန်မာနယ်စပ်ရနောင်းနဲ့မဲဆောက်မြို့တွေကနေတဆင့်သက်ဆိုင်ရာမြန်မာနိုင်ငံလူကုန်ကူးမှုတားဆီးနေနေရေးအာဏာပိုင်တွေလက်ထက်ကိုထိုင်းအာဏာပိုင်တွေကတရားဝင်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပါတယ်။ဒါပေမဲ့လည်းလူကုန်ကူးမှုတွေကဆက်ရှိနေဆက်ဖြစ်ပြီးဒီနှစ်ပိုင်းမှာတော့မလေးရှားနယ်စပ်ဘက်မှလူကုန်ကူးမှုကအများပြားဖြစ်နေတာဖြစ်တယ်လို့လုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာဖမ်းမိတဲ့လူကုန်ကူးခံရသူထောင်ကနန်းလောက်ရှိတဲ့အထက်ကအမှုတွေစစ်ဆေးပြီးတဲ့သူတွေကိုတော့ထိုင်းအစိုးရကမြန်မာနိုင်ငံလူကုန်ကူးမှုတားဆီးနေတဲ့အဖွဲ့တွေကနေတဆင့်မြန်မာအစိုးရအာဏာပိုင်တွေထံကိုတရားဝင်လွှဲပြောင်းပေးတာမျိုးတွေကိုဒီရက်ပိုင်းအတွင်းမှာပြုလုပ်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကော့တောင်းရနောင်းနဲ့မဲဆောက်မြောက်ဒီနယ်စပ်တွေကနေလူကုန်ကူးခံရတဲ့မြန်မာ62ယောက်ကိုလွှဲပြောင်းပေးခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်။
ဒီမှာနိုင်ငံသား23ယောက်ကိုပြည်ဝင်ပြန်လွှဲတယ်23ယောက်လွှဲခဲ့တယ်23ယောက်အမှုကတော့သူတို့ချုပ်ပုံမှာတမ်းပေါက်တဲ့အမှုတွေ60ကျော်ကိုကျွန်တော်လွှဲကြတာလွှဲတဲ့အခါမှာအဲဒီတော့အဲကာကျတော့ဒီကနောင်းကကျွန်တော်တွေကမျိုးဝတီဆိုတာလွှဲတာအားလုံးကတော့60ကျော်အဲ့ဒီမှာကျွန်တော်တို့က23ယောက်ပေါ့နော်ဟိုစာပြန်လွှဲပြတာပေါ့နော်နိုင်ငံအစိုးရပြည်အမှုဝင်နေဝင်ရောက်တဲ့ဟာတွေကတော့အဆုံးလာမှဖြစ်ဖြစ်တယ
်ထိုင်းမလေးနယ်စပ်မှာတော့တစ်နှစ်အတွင်းလူကုန်ကူးခံရသူ9000လောက်ဖမ်းမိခဲ့ပြီး2019ခုနှစ်မှာတော့အများအပြားဖမ်းမိတာဖြစ်ပါတယ်မလေးရှားကိုလက်ရှိမှာအလုပ်လုပ်ကြလူတွေမြန်မာတွေတွားရတာကတော့ထိုင်းနိုင်ငံကအလုပ်ရှင်တွေပေါ်မှာတင်းကျပ်တဲ့ဥပဒေတွေချမှတ်လာတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းမလေးနယ်စပ်ဆုံခလာခရိုင်ခိုင်ရိုင်မြို့ကရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပဒေကလည်းအခုလိုပြောဆိုသွားပါတယ်
။ဘာကြောင့်အဲ့လောက်ဝင်နေလဲဆိုတဲ့အခါကျွန်တော်တို့ဒီမလေးရှားကိုအောက်လန်ကဝင်တဲ့သူတွေကသူတို့ကမလေးရှားကိုရောက်တဲ့အခါသူတို့ကဒီတရားမဝင်သူကခိုးလောက်နေလို့ရတယ်လေမ။ပတ်ဖို့မလိုဘူး။ကျွန်တော်ထိုင်းမှာဆိုလို့ရှိရင် passport မရှိဘာမရှိလို့ရှိရင်တစ်ဖက်တွေကလက်မခံရသေးဘူးလေအစိုးရကနေပြီးတော့ဒီတံဝင်ကိုတရားကိုဒီတရားမဝင်လို့တမတရားကိုဖမ်းမိလို့ရှိရင်အရင်တော့ဆိုလို့ရှိရင်တရားကိုတံဝင်ရှစ်သိန်းပို့အခုဆိုလို့ရှိရင်တံဝင်၄သိန်းဖြစ်သွားပြီတကယ်လို့လူတရားကိုတံဝင်၄သိန်းဆောင်ရမယ်၂ရက်ဆို၈သိန်းဟိုလူ၃ရက်ဆိုလို့ရှိရင်ဘတ်တတန်းကျော်သွားပြီလေအဲ့လိုဆိုတဲ့အခါသူတို့ကလက်မခံရသေးဘူးအမလေးရှားမှာကြတော့လောက်လို့ရတာပေါ့တရားမဝင်လည်းလောက်လို့ရတယ် passport ဆိုလို့မလေးရှားကအသွားများတယ်မှာ
အခုဆိုရင်ထိုင်းမလေးနယ်စပ်မှာမလေးရှားကိုခိုးဝင်မဲ့မြန်မာနိုင်ငံသားတွေကိုရဟယင်ဒီပါတုံးပြီးရှာဖွေစစ်ဆေးနေပါတယ်2018ခုနှစ်ဇူလိုင်လ10ရက်နေ့ကနေ2019ခုနှစ်ဇွန်လ17ရက်နေ့ထိထိုင်းမလေးနယ်စပ်မှာဖမ်းမိတဲ့မြန်မာနိုင်ငံသားဥယျာဟာ6648ဦးရှိတဲ့အကြောင်းထိုင်းလုပ်ကိုင်တဲ့နေရာချထားရေးဦးဆောင်ဒါရိုက်တာပီချာရတ်စင်တွေကဇွန်လ3ရက်မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ဒီမိုကရက်သမ္မတလောင်းကိုယ်စားလှယ်တွေရဲ့စကားစစ်ထိုးပွဲကိုဒီသတင်းမှတ်ထဲမှာတော့ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာနှစ်ကြိမ်ကျင်းပခဲ့ပါတယ်ဟေတီကျူဘာနဲ့ကမ္ဘာတစ်လွှားကရွှေပြောင်းအခြေချသူတွေအတော်များများနေထိုင်ကြတဲ့ဒီမြို့ကစကားစစ်ထိုးပွဲကိုတော့ NBC ရုပ်မြင်သံကြားကတရက်ထုတ်လွှင့်ခဲ့တာပါအခုလိုမျိုးစကားစစ်ထိုးပွဲစောလျင်စွာကျင်းပတာကနေဒီမိုကရက်တွေရဲ့အမာခံမဲပေးသူတွေဖြစ်တဲ့အမျိုးသမီးမဲဆန္ဒရှင်တွေရဲ့တုံ့ပြန်မှုကိုရရှိစေမယ်လို့လည်းသူတို့ကမျှော်လင့်နေကြတာပါ VOA သတင်းတော့ Catherine Gibson ကဒီမဲဆန္ဒရှင်တွေအနေနဲ့ကိုယ်စားလှယ်လောင်းနေစီကနေနောက်ထပ်ဗာဒီများတောင်းဆိုနိုင်ကြပါသလဲဆိုတဲ့အကြောင်းပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်အောင်ပြောပြပေးပါရှင်
။အမေရိကန်ပြည်သူရဲ့နောက်တက်လာမဲ့သမရဘသူဖြစ်မဲဆိုတာကိုအမျိုးသမီးတွေရဲ့အင်အားနဲ့ပြောင်းလဲစေနိုင်ကြောင်းအမျိုးသမီးရေးလှုပ်ရှားဆောင်ရွက်နေတဲ့ She the People အဖွဲ့က Amy Ellison ကပြောပါရယ်
။ No one will win the nomination.For president for the Democratic
Party အသားအယောင်ဆုံးလူမျိုးစုံအမျိုးသမီးတို့ကြီးရဲ့ထောက်ခံမှုမရပဲ Democrat Party သမ္မတကိုယ်စားလှယ်ဖြစ်လာမှာမဟုတ်သလို Florida မှာအနိုင်မရရင်ဘယ်သူမှသမ္မတလည်းဖြစ်မလာနိုင်ပါဘူ
း Florida ပြည်နယ်ကမဲဆန္ဒရှင်၄ဦးထဲမှာတဦးဟာအသားအယောင်ရှိသူအမျိုးသမီးတဦးဖြစ်တာကြောင့်လာမယ့်2020သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားဟာအလွန်အရေးပါပါတယ် Florida ပြည်နယ်ကမဲဆန္ဒရှင် Christina Francois က
After the 2016 election we really woke up and realized that like
2016 သမ္မတရွေးကောက်ပွဲပြီးတဲ့အချိန်မှာကျမတို့ရဲ့သဘောထားဆန္ဒဟာဘယ်လောက်ထိရေးပါတယ်ဆိုတာကိုသတိထားမိသွားပါတယ်ကျမတို့ရဲ့ထောက်ခံမှုမရှိဘဲသူတို့အနိုင်မရနိုင်ဘူးဆိုတာကိုကိုယ်စားလှယ်လောင်းတွေအားလုံးအနေနဲ့သိအောင်လုပ်ဖို့လိုပါတယ
်အာဖရိကန်အမေရိကန်နဲ့လက်တင်နယ်ဝအမျိုးသမီးမဲဆန္ဒရှင်ဥယျာဉ်မဲပေးမှုနှုန်းဟာ2012ခုနှစ်မှာထက်2016သမ္မတရွေးကောက်ပွဲမှာကျဆင်းသွားတာမျိုးကြောင့်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ဟာအဓိကကျတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါမှာအနိုင်မရခဲ့ပါဘူး2020သမ္မတရွေးကောက်ပွဲမှာတော့အသားအယောင်ရှိသူအများပြားဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းအဖြစ်ပါဝင်လာကြပါတယ်ဒါပေမဲ့လည်းဒီလိုရွေးချယ်စရာအများပြားရှိလာတဲ့အခြေအနေအပြင်တခြားပြင်ဆင်စရာရှိတာတွေလည်းပြင်ဆင်ဖို့လိုတယ်လို့ဖရန်ဆွာကပြောပါတယ်
This is our time to decide who we are as a party, not worry about
Party တခုရဲ့ဥဆောင်မှုအောက်မှာကိုဘယ်သူဘယ်ဝါဆိုတာအလေးထားဆုံးဖြတ်ဖို့ပါ Trend ရဲ့မဲဆန္ဒရှင်တွေအမြင်ပြောင်းသွားအောင်ထက်ကိုပါတီအဖွဲ့အစည်းရဲ့ရှုမြင်သုံးသပ်ပုံတွေကိုပြောင်းလဲဖို့လိုပါတယ်ဒါကတော့2016မှာမဲမပေးသူတွေမဲပေးလာအောင်လုပ်ပြီးအနိုင်ယူဖို့ပါ
လူနေစုဝင်မဲဆန္ဒရှင်တွေရဲ့သဘောထားပြောင်းသွားအောင်လုပ်ဖို့ကလည်းအရေးကြီးပြီးမဲပေးသူအရေးအတွက်များလာအောင်လုပ်ဖို့လိုတယ်လို့တချို့ကထောက်ပြပါရယ် New Florida Majority အဖွဲ့ညွှန်ကြားမှု Andrea Magado က
We made an incredible progress in 2018.
ရဇမှုကြီးကျူးလွန်သူတွေမဲပေးလို့ရအောင်ပြည်နယ်ဥပဒေပြင်ဆင်ချက်လေးကို2018ခုနှစ်မှာပြန်ပြီးတော့အသက်သွင်းနိုင်တာဟာတိုးတက်မှုကြီးတစ်ခုပါ။တကယ်လို့ဒါဒီလိုအခြေအနေမျိုးကမဲသပြားရဲ့စွမ်းအောက်ကိုမပြနိုင်ဘူး။ လူမှုအတိုင်းဝိုင်းအတွင်းမှာလဲဘလို့အခြေအနေမှထူးမလာဘူးဆိုရင်တော့ဘလို့အခြေအနေမျိုးမှာမှထူးခြားနိုင်မလဲဆိုတာမသိတော့ပါဘူး
တချို့သမရကိုစလေလောင်းတွေကတော့ Spanish ဘာသာစကားပြောသူတွေရဲ့ကြားမျက်နှာသာရဖို့ Spanish လို့ပြောကြပေမဲ့အပြောနဲ့သာမဟုတ်အလုပ်နဲ့ပါလက်တွေ့ပြဖို့လိုလာနေကြပါတယ်အမျိုးသမီးအရေးဆောင်ရွက်တဲ့ Ruthless အဖွဲ့က Frances Colon က
If they want our vote, if they want the vote of women of color, they need
သူအနေနဲ့ကျမတို့လိုအသားအရောင်ရှိသူအမျိုးသမီးတွေရဲ့မဲကိုလိုချင်တဲ့ဆိုရင်American မှာဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့မူဝါဒဘာတွေချမှတ်ထားသလဲဆိုတာကျမတို့ကိုအခုပြောဖို့လိုပါတယ်ရွေးကောက်ပွဲမတိုင်ခင်3လ6လလောက်အလိုမှာကပ်ပြောတာမျိုးမလို့ချင်ပါဘူ
းဒီမိုကရက်တစ်ကတော့လူမျိုးပေါင်းစုံအယောင်သွေးပေါင်းစုံနေထိုင်ကြတဲ့ Florida မှာစကားစစ်ထိုးပွဲအခုလိုလာကျင်းပတာပါဒါမှလည်းဒီမဲဆန္ဒရှင်တွေပေါ်သူတို့အနေနဲ့ဘလောက်ထိလွှမ်းမိုးနိုင်လဲဆိုတာကတော့နောက်16လလောက်နေမှသိရမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်3ဖုန်းတွေရော iOS စနစ်3ဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်သောတာရှင်များရှင် VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA ရဲ့ Mobile App ကို Download ထည့်သွင်းထားသူတွေအနေနဲ့မနေ့ပြန်တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ4နာရီအတွင်းမှာရန်ကုန်မြို့က Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူနိုင်ပါတယ်။ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ကြပါတယ်။ VOA App ကိုထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့လည်းစီစဉ်ထားပါတယ်ရှင်။VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
် American တမန်တော်နဲ့ Trump ကမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့တောင်မြောက်ကိုရီးယားနိုင်ငံနယ်စပ်ကစစ်မဲ့ဆုံမှာတွေ့ဆုံနှုတ်ဆက်ဖို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ် DMZ စစ်မဲ့ဆုံမှာကောင်ဆောင် Kim ကိုတွေ့ဆုံလက်ဆွဲနှုတ်ဆက်ပြီးတော့ Hello လို့နှုတ်ဆက်ရုံလောက်ပါလို့တမန်တော် Trump က Twitter မှာရေးသားခဲ့တာပါတောင်ကိုရီးယားကိုသွားရောက်မဲ့တမန်တော် Trump ကအဲ့ဒီလိုမရောက်ခင်နိုင်ပိုင်းအလိုမှာပဲ Twitter ကနေအဲ့ဒီလိုကန့်လန့်လိုက်တာလည်းဖြစ်ပါတယ်American တမန်တော်နဲ့ Trump နဲ့တရုတ်တမန်တော်ရှီချင်းပင်တို့တွေ့ဆုံပြီးတဲ့နောက် American ကတရုတ်နိုင်ငံအပေါ်မှာကုန်သွယ်ခွင့်နဲ့နောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးတော့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့တဘောတူခဲ့ကြတယ်လို့တမန်တော် Trump ကပြောပါတယ်။ဒါအပြင် American ကုမ္ပဏီတွေအနေနဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ကုမ္ပဏီစီတွေကိုရောင်းဖို့သူ့အနေနဲ့ခွင့်ပြုသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံ Osaka မြို့မှာကျင်းပခဲ့တဲ့ G20 အစည်းအဝေးအပြီးစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာဖြစ်ပါတယ်။ဥရောပတိုက်တော်မှာဒီကနေ့စနေနေ့မှာတော့စံချိန်တဲ့အပူတန်းကိုဆက်ပြီးတော့ရင်ဆိုင်နေရပါတယ်။ပြင်သစ်နိုင်ငံမှာတော့အနေရောင်အဆင့်3ပေးချက်ကိုရုပ်သိမ်းလိုက်ပြီးမြဲနိုင်ငံအလဲပိုင်းဒေတာအတော်များများမှာတိတ်ပူပြင်းတဲ့နေ့အဖြစ်ဆက်ရှိနေမယ်လို့သတိပေးထားသလိုတချို့ဒေတာတွေမှာအပူချိန်40ဒီဂရီဆယ်စီယပ်အထိရောက်နိုင်တယ်လို့ပြင်သစ်မိုးလေဝသဌာနကသတိပေးထားပါတယ်။အခုလိုပြင်းထန်တဲ့အပူချိန်ကြောင့်အီတလီ၊ပြင်သစ်၊ဂျာမနီနဲ့စပိန်နိုင်ငံတက်ဦးရဲ့တက်ကြီးရွယ်ဦးတွေကြားမှာတိတ်ဆုံမှုတွေလည်းရှိနေပါတယ်။အမေရိကန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်မှာရှိတဲ့အစိုးရတရားရေးဌာနတွေကိုဒေါ်လာဘီလျံနဲ့ချီငွေကြေးထောက်ပံ့ပေးသွားဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကအခုသတင်းမှတ်မှာတဘောတူလိုက်ကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတွေမှာခိုးလုံခွင့်လျှောက်ထားတာတွေမလုပ်နိုင်အောင်အမေရိကန်အစိုးရကဂွာတီမာလာနဲ့ပေးယူလို့ညှိနှိုင်းဖို့လုပ်နေချိန်မှာပဲအခုလိုကြေညာလိုက်တာဖြစ်ပါတယ်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Zubail Adayes ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြမတခွေအစီအစဉ်နဲ့အတူစနေညဒဲလီလိုက်ဆွေးနွေးကန်ကိုတင်ဆက်ပေးဖို့ရှိပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.